ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကအာဏာပိုင်တွေပိတ်ထားတဲ့ရွှေလီမူဆယ်နေဆက်ကုန်သွယ်ရေးဂိတ်ကိုပြန်မဖွင့်နိုင်သေးပဲနောက်ထပ်သတင်းနှစ်ပတ်ပိတ်လိုက်ပါတယ်။အခုလိုနေဆက်ကုန်သွယ်ရေးရပ်နေတာကြောင့်တရုတ်ကိုအမေရိကန်ဒေါ်လာ16တန်းလောက်နစ်နာနေတယ်လို့လည်းမူဆယ်ကုန်သွယ်အသင်းကပြောပါတယ်။ဒီကြောင့်ကိုတော့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာတရုတ်နယ်စပ်ရွှေလီမူဆယ်ကုန်သွယ်ရေးဟာယူနန်အစိုးရရဲ့ရောဂါထိန်းချုပ်ရေးအစီအစဉ်တွေကြောင့်ဇန်နဝါရီ28ရက်လောက်ကစပြီးကုန်သွယ်မှုကျဆင်းသွားပါတယ်။ရွှေလီမူဆယ်ကုန်သွယ်ရေးဂိတ်ကိုယူနန်အစိုးရဘက်ကသတင်းနှစ်ပတ်ကျော်ကြာပိတ်ထားရကနေအခုနောက်ထပ်နှစ်ပတ်ထပ်တိုးမှဖြစ်တဲ့အတွက်စောင့်ရအောင်မှဖြစ်ကြောင်းမူဆယ်နန်းခတ်နယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းတွဲဖက်အထွေထွေတွင်ရင်မှုစိုင်းထုံးကုတ်ကူကပြောပါတယ်။
ကျွန်တော်လည်းစောင့်ရမယ်ဆိုတော့ကျွန်တော်ရှင်းတယ်ကြောင့်ဘာလို့ကုန်ချင်းနေတဲ့ကိစ္စပါလေအသက်တော်ရည်ဖွင့်နေတော့လေသူတို့ဖွင့်မယ်လို့ပြောနေမှာ24ရက်နေ့ကိုသူတို့အဲ23ရက်နေ့ကျန်ကျန်ပြောနေပြီလေသူတို့ကူးစက်နှုံးရဲ့တေဆုံးလုံးသူတို့ကြည့်မှသူတို့ဖွင့်မှာမဖွင့်မှာတော့ကျန်တော့မှာနော်အကျဉ်းချင်းလည်းရှိသေးတယ်က
ယူနန်ပြည်နယ်မှာအခြေအနေတွေပုံမှန်ပြန်ဖြစ်လာမယ်ဆိုရင်တောင်မှအလို့ယုံဒီလမ်းမဆော့တော်ရည်တွေအတွက်အချိန်ယူရမှာကြောင်းမူဆယ်ကုံတော်ကြီးပြန်ဖွင့်ပြီးပုံမှန်ပြန်ဖြစ်လာဖို့အတွက်ကအချိန်တိုင်းတာတစ်ခုထိစောင့်ရအောင်မယ်လို့လည်းပြောပါတယ်ဖေဖော်ဝါရီ၁၀ရက်မှာနှစ်ဖက်ကုံတော်ကြီးပြန်စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားပေမယ့်အခုလိုရက်ထပ်ပြီးတိုးလိုက်တာကြောင့်အပီးနှံနဲ့ရေထွက်ကုန်အနည်းငယ်လောက်ပဲကုန်သွယ်နိုင်သေးရဖြစ်ပြီးတရက်ကိုအမေရိကန်ဒေါ်လာ16တန်ဖိုးလောက်နင်းလာမှုရှိရလို့လည်းခန့်မှန်းကြပါတယ
်။အဓိကကျွန်တော်ပို့ကုန်ဖြစ်တဲ့အပီးနှံပေါ့ဥမာဖျားကြီးတို့သခေါမွေးတို့စီကိုင်းမှုအများကြီးရှိတာပေါ့ကျွန်တော်နိုင်ငံတွေလည်းထိခိုက်တာပဲအဓိကတော့ကျွန်တော်မြန်မာနိုင်ငံတော့လူတွေတက်တာပေါ့အခုအချင်းချင်းတို့တော့ဒါတရက်ကိုတော့ဒေါ်လာ16တန်လောက်နင်းလာတယ်လို့ပြောလို့ပေါ့နော်ကျွန်တော်ဒီစီးပွားကူးတိုင်းရဲ့စေစားရေးပုံမှာကြည့်ရတော့လေဒီနှစ်ဒီဟာဒီချိန်မှာဘယ်လောက်သွားလဲဒီနှစ်ကဘယ်လောက်သွားလဲဆိုတော့အဲ့ပုံမှာလဲမိုင်းချင်ကြတာဟုတ
်ပြည်တွင်းကတရုတ်ကိုကုန်စည်တွေပုံမှန်တင်ပို့နိုင်တဲ့အခြေအနေရှိပေမဲ့ယူနန်ပြည်နယ်တဲကလမ်းမဆက်သွယ်ရေးဖြတ်တောက်ထားတာကြောင့်ဝယ်လက်မရှိပဲအရှုံးများနေရလို့မူဆယ်တည်သူဝလံကုန်စည်တိုင်းဒူဥက္ကဋ္ဌဦးအောင်တော်ကပြောပါတယ်
ကျွန်တော်တို့ဘက်ကတော့ဒီလက်ရှိဝယ်လက်အကြီးအကျယ်နဲ့ဟိုဝယ်လွားနဲ့ရောင်းလွားကိုတက်နိုင်လို့ချင်းကြီးပြီးတော့ short ချပြီးပြဖို့လေဒီနေ့နေသားတော့နည်းနည်းလေးတော့စွန့်လာပြီးကက်လာကြတယ်အနေသားတွေကဈေးမရဘူးပေါ့ရှုံးကြတယ်ဆက်ပြိုးစေးနဲ့အရင်နဲ့တွေ့ရင်တော့အရှုံးနဲ့ပဲတင်ဖို့နေရတာ
မူဆယ်ကုန်စည်တိုင်းတချို့ကတော့အခုလိုနင့်နာရဲ့ဆက်ပြိုးလုပ်ငန်းရှင်တွေအတွက်ကုန်စည်တိုင်းကြီးကင်းလုံးခွင့်တွေပေးပြီးအခုအညီတွေပေးနေရလဲရှိပါတယ်ကုန်သွယ်ရေးဝန်ကြီးဌာနအချက်အလက်တွေအရမူဆယ်ကုန်သွယ်ရေးဝန်ကြီးဟာတနိုင်ငံလုံးကုန်သွယ်ရေးပမာဏရဲ့20ရာခိုင်နှုန်းရှိပါတယ်မူဆယ်နယ်စပ်ကနေမြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း9000နီးပါးလောက်ရှိပါတယ်